လွန်ခဲ့တဲ့အပတ်ကမ္ဘောဒီးယားမှာကျင်းပတဲ့ဒေသဆိုင်ရာအစည်းအဝေးတွေမှာထင်ရှားတဲ့ထူးခြားချက်နှစ်ခုကိုတွေ့နိုင်ပါတယ်။ပထမထူးခြားချက်ကဖနောပင်မှာကျင်းပတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးမှာတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးအချင်းများကြတဲ့အတွက်ပူးတွဲကြေညာချက်ထုတ်ဖို့ပြက်ကွက်သွားတာဖြစ်ပါတယ်။ဒါလို့ဖြစ်တာဟာအာဆီယံအသင်းသမိုင်းမှာပထမဆုံးအကြိမ်ပါပဲ။ဒုတိယထူးခြားချက်ကဆီယမ်ရစ်မြို့မှာကျင်းပတဲ့အာဆီယံအမေရိကန်စီးပွားရေးဆွေးနွေးပွဲကိုအစိုးရအကြီးအကဲဖြစ်တဲ့တပ္ပရဦးသိန်းစိန်နဲ့ထိုင်းဝန်ကြီးချုပ်တို့တက်ရောက်ကြတာဖြစ်ပါတယ်။အာဆီယံအမေရိကန်ဆက်ဆံရေးမှာအပေခံအနေခံအဖြစ်ဆင်နစ်ကျော်နေခဲ့ရတဲ့ဗမာအစိုးရဟာအရေးပါတဲ့အခန်းကပါဝင်လာတာကိုပြသရရောက်ပါတယ်။လွန်ခဲ့တဲ့ရက်သက်သက်ပါဟာမြန်မာအမေရိကန်ဆက်ဆံရေးမှတ်တိုင်တစ်ခုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကလင်တန်ကမှတ်ချက်ချပါတယ်။ကြီးထွားလာတဲ့အာဆီယံအမေရိကန်ကုန်သွယ်ရေးမှာမြန်မာနိုင်ငံနောက်ကျကြံနေတာကိုအမိလိုက်နိုင်ဖို့အမေရိကန်ကလမ်းဖွင့်ပေးလိုက်တာဖြစ်ပါတယ်။တရုတ်နဲ့ဗီယက်နမ်စီးပွားရေးတိုးတက်လာတဲ့အကြောင်းရင်းတွေထဲမှာအမေရိကန်နဲ့ဆက်ဆံရေးအဆင်ပြေတာလည်းပါဝင်ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာဂျပန်၊မွန်ဂိုလီးယား၊ဗီယက်နမ်၊လာအိုနဲ့ကမ္ဘောဒီးယားကိုလည်းခီးထွက်ခဲ့ပေမဲ့ကမ္ဘောဒီးယားမှာမြန်မာသမ္မတနဲ့တွေ့ဆုံဆွေးနွေးတာဟာအထင်ရှားဆုံးဖြစ်နေပါတယ်။အမေရိကန်လုံခြုံရေးအစိုးရနဲ့တွေ့ဆုံပွဲမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအကောင့်ထဲပေါ်နေပုံကိုဦးသိန်းစိန်ကရှင်းပြပါဗျ။အမေရိကန်အာဆီယံစီးပွားရေးတိုးချဲ့မှုမှာမြန်မာပါဝင်လာပါဗျ။လွန်ခဲ့တဲ့10နှစ်ကအာဆီယံအမေရိကန်ကုန်သွယ်ရေးဟာအာဆီယံတရုတ်ကုန်သွယ်ရေးတဲ့၄ဆလောက်ပိုများခဲ့ပေမဲ့အခုတော့တရုတ်ကအနည်းငယ်အသာရနေပါဗျ။အမေရိကန်တရုတ်ကုန်သွယ်ရေးအရှိန်ရနေပေမဲ့အာဆီယံဒေသမှာတရုတ်နဲ့ရှင်ပြိုင်နိုင်မှုအမေရိကန်နိုင်ငံသားဝင်ကြီးကစီရင်ရင်းစင်တာဖြစ်ပါတယ်
။တပါတီကွန်မြူနစ်အာဏာရှင်စနစ်ဆွတ်လွတ်ပြီးပါတီစုံပါလီမန်စနစ်ကျင့်သုံးတဲ့မွန်ဂိုလီးယားကိုအမေရိကန်နိုင်ငံသားဝင်ကြီးကချီးကျူးပြောဆိုပါတယ်။မြန်မာပြည်မှာလည်းဒီမိုကရေစီပြုပြင်လုပ်နေတဲ့မြတ်အမေရိကန်ကကူညီထောက်ပံ့နေမှာဖြစ်ပါတယ်။ဒါပေမဲ့တပါတီအာဏာရှင်ဗီယက်နမ်နဲ့အမေရိကန်ဟာဆက်ဆံရေးကောင်းမွန်နေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းဗီယက်နမ်အမေရိကန်ကုန်သွယ်ရေးဟာ40ရာခိုင်နှုန်းတိုးပွားလာတာတွေ့ရပါတယ်။သဘောထားကွဲလွဲသူကိုဖိနှိပ်ညှဉ်းပန်းရမှာဗီယက်နမ်ဟာနာမည်ပြည့်နေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့58နှစ်အတွင်းပထမဆုံးအကြိမ်တွားရောက်တဲ့လာအိုမှာလည်းတပါတီစနစ်ကျင့်သုံးပါတယ်။အာဆီယံ10နိုင်ငံစလုံးကိုအမေရိကန်ကစီယုံသိမ်းသွင်းနေတာဖြစ်ပါတယ်။အမေရိကန်နဲ့လက်တွဲရင်အာဆီယံဒေသဟာရိတ်ခါထုတ်လို့ရမှာကမ္ဘာရှေ့ဆောင်ဖြစ်လာနိုင်တယ်လို့ဆိုပါတယ်။
အာဆီယံအမေရိကန်စီးပွားရေးဆွေးနွေးပွဲမတိုင်မီဖနမ်ပင်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာထုတ်နေကြပူးတွဲကြေညာချက်မထုတ်ပြန်နိုင်တာဟာအသင်းရဲ့အားနည်းချက်ကိုပြသရာရောက်နေပါတယ်။အာဆီယံအသင်းသက်တမ်း55နှစ်မှာပထမဆုံးအကြိမ်သဘောတူချက်မရယူနိုင်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်မှာရေပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတရုတ်နယ်ပြဿနာဖြစ်ရပုံကိုသက်ဆိုင်ရာနိုင်ငံတွေဖြစ်တဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်ကအာဆီယံပူးတွဲကြေညာချက်မှာဖော်ပြလိုပါတယ်။ဒါပေမဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားကတော့မနစ်ကဘာလီမှာထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်လိုတောင်တရုတ်ပင်လယ်၌ဖြစ်ပျက်မှုနဲ့ဆက်လျင်း၍ဆိုပြီးရေပူရသဘောကိုသာဖော်ပြခြင်းနဲ့အတွဲသဘောတူချက်မရနိုင်ပေဖြစ်သွားပါတယ်
။ကမ္ဘောဒီးယားဟာတရုတ်ရဲ့ကူညီထောက်ပံ့မှုအများဆုံးရတဲ့အတွဲတရုတ်အကြိုက်လိုက်လုံနေတာဖြစ်တယ်လို့ဝေဖန်ကြပါတယ်။အာဆီယံအလဲကျဥက္ကဋ္ဌမှာလုံခြုံရေးရှိတာကိုဖနောပင်အစည်းအဝေးကတက်ပြီးပြနေပါတယ်။တရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေဟာတောင်တရုတ်ပင်လယ်နဲ့ထိတွေ့နေပြီးမဲ့တရုတ်ကပင်လယ်ပြင်တစ်ခုလုံးပိုင်ဆိုင်တယ်လို့ပြုမူနေလို့အငင်းပွားနေကြရပါတယ်။အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံကတော့ရေကြောင်းလွတ်လပ်မှုရှိစေဖို့အတွက်ပြဿနာဖြေရှင်းရေးမှာစိတ်ဝင်စားကြပါတယ်။တောင်တရုတ်ပင်လယ်နဲ့ဆက်ဆံမှုမရှိတဲ့နိုင်ငံတွေကတော့တရုတ်အကူအညီအများဆုံးရယူထားတဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိုလေဝကြီးအုပ်လုပ်တဲ့အတွက်တရုတ်ဟာအာဆီယံ၄နိုင်ငံနဲ့တိတ်တိတ်တွေ့လာနိုင်တဲ့အတွက်အာဆီယံရဲ့ဘုံရပ်တည်မှုကိုတိခိုက်မဲ့အလားအလာရှိနေပါတယ်။အေဂျန်စွာပြဿနာဖြေရှင်းတာကိုအမေရိကန်၊ဂျပန်၊အိန္ဒိယ၊တောင်ကိုရီးယားနဲ့ဩစတြေးလျကလိုလားပါတယ်။တရုတ်ရဲ့အပြုအမူကိုတုံ့ပြန်ဖို့အာဆီယံဒေသမှာအမေရိကန်လိုလားသူတွေတိုးပွားလာနိုင်ပါတယ်။အာဆီယံဒေသမှာတင်ရှားလာတဲ့အချက်ဟာအမေရိကန်တရုတ်ပြိုင်ဆိုင်မှုသာဖြစ်နေပါတယ်ခင်ဗျာ။